စခိုင်းပြည်နယ်ထဲမှာမြန်မာရေတပ်ကကဲတင်ထားတဲ့လေစီဘီဒုက္ခသည်နေရာကျော်တို့ကိုဘင်္ဂလားဒေ့ရှ်တန်ယုံကနိုင်ငံသားစီစဉ်နေပြီးမကြခင်ပြန်လည်လက်ခံဖို့ရှိတယ်လို့မြန်မာအစိုးရကိုအကြောင်းပြန်ထားပါတယ်။ဒီကနေ့မှလည်းမောင်တော်မြို့နယ်အလေတန်းကျော်ကြီးရွာမှာရှိနေတဲ့လေစီဘီဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နှီးတဲ့တောင်ပြိုလက်ဝဲမြို့နယ်တွေကိုရွှေ့ပြောင်းပြီ ောင်တော်မြို့နယ်ညီပင်လေးပြည်မှာတွေ့ရတဲ့လေနှစ်စင်းကိုမြမရေတက်ကစစ်ဆေးတာမှာထိုင်းနဲ့မလေးရှားနိုင်ငံတို့စီဥတီသွားနေတဲ့လေစည်းပြေး200ကျော်လို့ကိုတွေ့ရှိကဲတင်ခဲ့တာဖြစ်ပါတယ်။အခုတော့ဒီလေစည်းပြေးဒုက္ခသည်တွေကိုအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကသူတို့နိုင်ငံသားတွေဟုတ်မဟုတ်စတင်စစ်ဆေးနေပြီးနိုင်ငံသားတွေဖြစ်ရင်ပြန်လည်ခေါ်ယူဖို့အစဉ်နဲ့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ်
။နိုင်ငံသားဟုတ်မှုစီစစ်တဲ့ form တွေကိုသူတို့စပြီးတော့ဖြည့်နေပါပြီ။ဖြည့်နေပြီးလို့ရှိရင်သူတို့ကအဲ့နိုင်ငံသားစီစစ်တဲ့ဟလာဟိုသူနိုင်ငံသားတွေဟိုစီစစ်ပြီးလို့ရှိရင်သူတို့ဟိုဘက်ကပြန်ခေါ်ဖို့ကတော့သူတို့အဆင်မြင့်ရှိတယ်လို့သူတို့ပြောပါတယ်။အဲ့တော့သူတို့အနေနဲ့ကတော့ဒီနိုင်ငံသားသူတို့ဘင်္ဂလားဒေ့ရှ်နိုင်ငံသားနော်ဆိုတော့ကျွန်တော်တို့လို့သူတို့ပဲပေါ့လေ။ဟိုနိုင်ငံသူတို့နိုင်ငံသားဟုတ်မှုဆိုတာကိုသူတို့ဒီကိုရီးယားဆွေးနွေးကိုသူတို့ယူပြီးတော့အဲ့တော့တို့ဒီတည့်ခဲတော့ပတိဘောနော်အဓိမြာဆိုတော့ဒီနေ့ရောက်တော့ကြာမလားတော့လောက်ကြာမလားတော့မသိပါဘူးအဲ့ဒါကိုတို့ဖြည့်ပြီးတော့တို့လုပ်နေပါပြီစပြီးလုပ်နေပါပြီ
နိုင်ငံသားစီစီရေးလုပ်ငန်းတွေကိုတော့ရန်ကုန်ခြေစိုက်ဘင်္ဂလားဒေ့ရှ်တန်ယုံကတန်မှုကြီးဦးဆောင်တဲ့အဖွဲ့ဝင်၈ဦးပါဘင်္ဂလားဒေ့ရှ်တန်အဖွဲ့ကစောင့်ရွက်နေတာဖြစ်ပါတယ်တနင်္လာနေ့ကစပြီးအဖွဲ့ဝင်6ဦးပါဘင်္ဂလားဒေ့ရှ်တန်အဖွဲ့ကလေစည်းပြေးဒုက္ခသည်တွေကိုနိုင်ငံသားစီစီရေးပုံစံတွေဖြည့်ပေးနေပါတယ်လေစည်းပြေးဒုက္ခသည်208ဦးတို့ကိုလည်းတနင်္လာနေ့မှာပဲမောင်တော်မြို့နယ်အလဲတန်ကျော်ကြီးရွာကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူပြီးနှီးတဲ့တောင်ပြိုလက်ဝဲမြို့ကိုပြောင်းရွှေ့ပြီးလဲဖြစ်ပါတယ်။လေစည်းပြေဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟုတ်မဟုတ်စီစစ်မှုကိုတော့ဘင်္ဂလားဒေ့ရှ်တန်အဖွဲ့ကလှုံ့ဆော်နေတာဖြစ်ပြီးမြန်မာလူဝင်မှုကြီးကြပ်ရေးဘက်ကအခုအညီပေးဖို့ကံလန်းထားတယ်လို့လဲနိုင်ငံသားရေးဌာနဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ်။ဒုက္ခသည်တွေနိုင်ငံသားစီစစ်မှုလုပ်ငန်းမှာတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကတော့မပါဝင်ပါဘူး။ဒါပေမဲ့လည်းအခုနောက်ပိုင်းနိုင်ငံတကာသတင်းတွေမှာရောနိုင်ငံတကာရဲ့ပြောဆိုချက်တွေမှာပါမလေးရှားနဲ့ထိုင်းနိုင်ငံဘက်ကိုဥတီထွက်ပြေးကြတဲ့လေစည်းပြေးဒုက္ခသည်အများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဖြစ်တယ်ဆိုတာကိုလက်ခံလာတာကြောင့်မြန်မာနိုင်ငံပေါ်နိုင်ငံတကာဖိအားရောကြလာတယ်လို့လည်းမြန်မာနိုင်ငံသားရေးဌာနဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ
်ကျွန်တော်တို့ဒီဟိုမြန်မာနိုင်ငံကဒီဟာဒီလိုအလားအတူလိုက်ပုံတိုင်းမဖြစ်ဘူးဆိုတာကျွန်တော်တော့ချက်ပြောပြတာပေါ့လေဒီလိုလေနိုင်ငံတော်နိုင်ငံတကာမီဒီယာကအဲ့ဒါဒီဟာတွေကမြန်မာနိုင်ငံကအဲ့ဒါဆိုးဖြစ်တယ်ဆိုပြီးတော့ပြောကြတာတွေရှိပါတယ်အဲ့တော့ဟိုအခုကတော့ဟိုအားလုံးကတော့လက်တွေ့ကြည့်ကြတာပေါ့လေဒီအများစုကကျွန်တော်ရှိရတက်တာမဟုတ်ဘူးဆိုတာကိုအများစုကြည့်ကြရတဲ့အဲ့ဒါမမငငကျွန်တော်တို့ဟိုဒီဟိုအခြေအနေကိုရှုမြင်နေနော်အရှိမြင်နေတဲ့ကျွန်တော်တို့ကတော့ဟလာရလိဖြစ်တာပေါ့လေဒီနေ့တော့ဟိုဟိုနိုင်ငံတကာရဲ့ဒါပြည်အပေးမှုကနေပြီးတော့ကျွန်တော်တို့ရော့လာတဲ့ဒီလိုပဲပြောလို့ရတာပေါ့လေ
ဒီအပိုင်းအတွင်းမှာပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေမလေးရှားနိုင်ငံစီဥတီထွက်ပြေးကြသူတွေလို့ယူဆရသူတွေရဲ့ရုပ်အလောင်းတွေအစုလိုက်ပြုံလိုက်မြုပ်နှံထားတာကိုမလေးရှားနိုင်ငံဘက်မှထပ်ပြီးတွေ့ကြတာမှာတော့မလေးရှားနိုင်ငံဘက်ကပူးပေါင်းစစ်ဆေးပေးဖို့မြန်မာဘက်ကိုကန့်လန့်ထားတာမရှိသေးတဲ့အကြောင်းလဲနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်